မြန်မာစာကိုမျက်နှူးကြတဲ့မြန်မာရီစီကကိုဘာသာစကားအတွေ့စိုးရင်တန်းပူပန်တန်းမကြကြားရတတ်ပါတယ်။စလုံးပေါင်းတွေကဖြင့်ဘလူတိမ်မာကုန်ပြီ။အတန်တွက်တွေကဖြင့်ဘလူရွေးမာကုန်ပြီ။အသုံးနှုံးတွေကဖြင့်ဘလူဖောက်ပြန်ကုန်ပြီ။ဝကြဖွဲ့ပုံတွေဆိုလဲစီးစနစ်တွေကျိုးပေါက်ကုန်ပြီ။စာပိုက်ဖွဲ့ထားလဲမတက်ကြတော့ဘူး။စသည်ဖြစ်ပုံလေ။ကိုဘာသာစကားကိုမျက်နှူးလို့စိုးရင်နာပူပန်နာသဘာဝကြပါတယ်။ဒါပေမဲ့စိုးရင်ပူပန်မုံတချို့ကသဘာဝမှကြပါရဲ့လား။ကိုဒီမင်းကုန်းထုံးမိပါတယ်မင်းကုန်းထုံရင်ကအခုဆိုလူကြီးလူငယ်တွေအတုံးတွင်နေတဲ့အရန်ကောင်းတယ်ဆိုတဲ့စကားမှာပါတဲ့အရန်ပြဿနာကိုဆက်ရောက်သွားမိပါတယ်အရန်ကောင်းတယ်အရန်လာတယ်အရန်ပြောစရာကောင်းတယ်လို့ပြောတာဘာသာစကားရှိရေးအတွက်စိုးရင်စရာပူပန်စရာလားအဲ့ဒီလိုကရိယာတစ်ခုခုရှိမှအရန်သုံးတာနဲ့ပတ်သက်လို့ပူပန်သူတွေမှာအကြောင်းပြချက်ရှိပါတယ်အရန်ဆိုတဲ့စကားမှာပါတဲ့ရန်ကအတိတ်ပဲကောင်းမှမကောင်းတာမစင်းစားမစင်ငင်ပဲလို့တာပြောတာတွေကိုရန်နေလို့ပြောတတ်ကြတယ်မဟုတ်လားရန်ပြောတယ်ရန်စားတယ်ဆိုတဲ့စကားတွေကိုကြည့်ပေါ့ဒီလိုနှစ်သက်စရာမကောင်းတဲ့ကြမ်းရမ်းတဲ့အတိတ်ပဲဆောင်တဲ့အရန်ကြီးကိုကောင်းလို့လှလို့ချောလို့မှန်လို့လိုလားတဲ့စကားတွေနဲ့တွဲသုံးတာဘယ်နေရာကြပါမလဲအရန်ဆိုးတယ်အရန်ညံ့တယ်အရန်ပြင်းတယ်တို့လိုနေရာမှာသုံးမှရှင်းနောက်လိုက်ဖြစ်မှာပေါ့ဆိုးလို့ညံ့လို့ပြင်းတို့ကလည်းမလိုလားအပ်တဲ့စကားတွေလေမလိုလားအပ်တာချင်းတွဲမှအမှန်ကန်ဖြစ်မှာပေါ့စသဖြင့်အကြောင်းပြတတ်ပါတယ်တွဲခွင့်ရှိလို့တွဲတာတွဲသင့်လို့တွဲတာကိုယ်ဘာသာစကားအရေးအဲ့ဒီလောက်တွဲပေါ်ရတာကိုဝမ်းသာလာပါတယ်ဒါပေမဲ့မပူပန်တန်တာအပူပုံနေကြလေသလားတစ်ဖက်ကပြန်စင်းစားဖြစ်ပါတယ်တိအချက်ကအလွန်အကျူးအထူးကဲကိုပြောတဲ့မြမဘာသာစကားအသုံးနှုန်းတွေကိုစဉ်းကျင်ကြည့်တဲ့အခါတွေ့ရတဲ့အချက်တစ်ချက်ပါသိကောင်းနဲ့အင်မတန်ကောင်းနဲ့အလွန်ကောင်းနဲ့လှုပ်ကောင်းနဲ့စသဖြင့်အများကြီးတွေ့ရမှာပါဒါတွေကပျော်ရွံ့ပျော်စင်တွေဆိုပါတော့ဒါပေမဲ့တချို့လူတွေမတရားကောင်းနဲ့ဆိုပြီးမိမိရှက်ရှက်ပြောဆိုသုံးနှုံးနေတာကြားဘူးကြမယ်ထင်ပါတယ်မတရားဆိုတာကရောမတရားပါဘူးဆိုနေမှဘယ်ကလာအတိတ်ပဲကောင်းနဲ့အသုံးနှုံးဟုတ်တော့မှာလဲဒါပေမဲ့သုံးတွင်နေပါပြီဒါအပြင်စင်ပွားပြောဆိုသုံးနှုံးကြတဲ့ဇကားတွေရှိပါသေးတယ်ပက်ပက်ဆက်ဆက်ကောင်းတဲ့ရရက်ဆက်ဆက်ကောင်းတဲ့ဆက်တူရက်ဆက်တူဆိုတာကအရန်တို့ပဲကောင်းတဲ့အတိတ်တွေမှမဆောင်တာဒီသုံးနှုံးတွေကိုလက်ခံနိုင်နေဆိုရင်အပြုအမူပြောဆိုပြတဲ့စကားရှိမှအရန်သုံးတာလက်ခံနိုင်ရပါလိမ့်မယ်နှစ်ချက်ကတော့မြန်မာမှာအရန်ကိုသုံးပုံမျိုးတခြားဘာသာစကားတွေမှာလည်းရှိတယ်ဆိုတဲ့အချက်ပါပဲကိုသတိထားမိတဲ့အင်္ဂလိပ်ဘာသာနဲ့ထိုင်းဘာသာကအသုံးတချို့ကိုတာတကားပြပါရစေတခုကအင်္ဂလိပ်ဘာသာမှာလည်းအများသိပြီးဖြစ်တဲ့အတိုင်းအလွန်ကောင်းနေဆိုရင် very good ဆိုတာကပြောရပြောစင်ပြောနေကြပေါ့ဒါပေမဲ့ပိုပြီးအလေးနဲ့ထားပြောချင်ပြီဆိုရင်တော့ very ကိုတခြားအသုံးနှုန်းအမျိုးမျိုးနဲ့အစားထိုးတော့တာပါပဲ insanely good တဲ့ terribly good တဲ့ bloody good တဲ့ကိုကျေရှိကစကားတွေကကောင်းမှမကောင်းတာကောင်းတာတော့ဟုတ်ပါရဲ့ယူတီယူကြောင်ကောင်းတဲ့ကြောက်ခမန်းလန့်ခမန်းကောင်းတဲ့တွေးထွက်အောင်ဆိုတာမျိုးကတော့ယုံရင်ကြမ်းတမ်းလွန်းလို့လူကြားသူကြားတွေမှာမပြောအပ်တဲ့စကားဆိုပြီးရှေးကရှောင်ကိုရှောင်ခဲ့ကြသေးတာနောက်ပြီးထိုင်းဘာသာစကားမှာလဲကောင်းတာကိုအလေးနဲ့ပြောချင်ရင်တေလောက်အောင်ကောင်းတယ်လို့ပြောတတ်ကြပါတဲ့ဒါကကိုသတိထားမိတာလေးလောက်ထုတ်ပြလိုက်တာပါ။တခြားဘာသာစကားတွေမှာလည်းဒီလိုသုံးနှုန်းပြောဆိုကြတာရှိမှာပါ။တခုသတိထားဖို့ကဒီလိုသုံးနှုန်းပြောဆိုလို့ဘေးဘာသာစကားမှပုံပယ်သွားတဲ့အချက်ပါပဲ။အင်္ဂလိပ်ဘာသာစကားဖြင့်ဒီလိုအသုံးနှုန်းကြောင့်နင်းကြသွားပြီးထိုင်းဘာသာစကားဖြင့်ဒီလိုအသုံးနှုန်းတွေကြောင့်ယိုယွင်းသွားပြီးလို့ဆိုရင်တကြီးပြောတန်းဆိုတန်းဘဲသူဘဲဝါစီကမှမကြရဘူးပါဘူး။နောက်တစ်ချက်ကတော့အလွန်အစားအရန်လို့သုံးတာကိုအများလက်ခံနေပြီဆိုတဲ့အချက်ပါပဲဒီမှာအများလက်ခံနဲ့လက်မခံဘူးဆိုတာဘယ်လိုလုပ်ပြောနိုင်တာလဲလို့မေးစရာရှိပါတယ်အဲ့ဒီမှာအဘိဓမ္မာဟာအရေးပါလာပါတယ်အဘိဓမ္မာတို့ရဲ့ထုံးစံကဒီနေ့ပြောဆိုနေကြတဲ့စကားအတိုင်းကိုဖွင့်ပြနေတာမဟုတ်ပါဘူးလူအများပြောလို့အနေထိုင်အတီကျသွားပြီဆိုမှထဲ့တာပါဒါကြောင့်အရန်ဆိုတဲ့စကားလုံးကိုအဘိဓမ္မာကရောဖွင့်ဆိုပြပြီလားဆိုတာကြည့်ရပါတယ်1992ခုနှစ်ကထုတ်တယ်မြမအဘိဓမ္မာအချင်းမှာအရန်ကိုမစင်းစားမစင်ခြင်းပဲစီးမဲ့ကမ်းမဲလို့တမျိုးလွန်ကဲစွာပုံလွန်စွာလို့တမျိုးနှစ်မျိုးဖွင့်ဆိုပြထားပါတယ်မြမစာအဖွဲ့မြမပညာရှင်ကြီးတွေအရန်ကိုအလွန်အမင်းဆိုတဲ့အတိတ်ပင်နဲ့လက်ခံထားခဲ့တဲ့တက်တည်ပါပဲမြမစာအဖွဲ့ပညာရှင်တွေကိုယ်တိုင်ကလက်ခံထားပြီးဆိုတဲ့နောက်တော့ဘာသာစာပေအတွက်အနေမများတာကိုတွေးဆကြည့်နိုင်ပါတယ်နောက်ဆုံးဆိုပေမဲ့အရေးကြီးတဲ့အချက်ကဘာသာစကားတန်ဝေကယူနိုင်ရေးပါပဲဘာသာစကားရဲ့ အချိန်နဲ့အမျှပြောင်းလဲနေတတ်တဲ့သဘာဝကိုဆင်ခြင်ရပါလိမ့်မယ်အထူးသဖြင့်စလုံးပေါင်းတို့အသုံးနှုံးတို့ပေါ့မြမသားမှာစလုံးပေါင်းတွေမတီးမငိမ့်တုံခဲ့ရတာပဲဟိုခေတ်တမျိုးဒီခေတ်တမျိုးဟိုလူကတမျိုးဒီလူကတမျိုးအဲ့ဒီလိုပြောင်းလဲလို့ပဲမြမသားအဖွဲ့ရဲ့လို့ဖွဲ့စည်းပြီးစလုံးပေါင်းတည်ငြိမ်ရေးကိုလှုပ်ဆောင်ခဲ့ရပါပြီနောင်ဘဲအချိန်ဘဲအခါဘာဖြစ်အောင်မယ်ဘလို့ပြောင်းအောင်မယ်ဆိုတာပြောရခဲ့ပါတယ်အသုံးနှုံးပြောင်းလဲကိုကြထိမ့်ဖို့သိမ့်ဖို့ဆိုတာမဖြစ်နိုင်ပါဘူးအသုံးပြုနေသူတွေကဒေတာအမျိုးမျိုးအတွေ့အကြုံအမျိုးမျိုးနဲ့နောက်ပြီးစကားတလုံးရဲ့အတိတ်ပဲကအတိတ်ပဲကျေရာကကျင်းသွားလိုက်ကျင်းရာကကျေသွားလိုက်ဒီအတိတ်ပဲဆောင်းရာကနောက်အတိတ်ပဲပြောင်းသွားလိုက်ပြောင်းတင်တိုင်းပြောင်းနေတတ်ပါတယ်မပြောင်းမလဲအောင်ဘဲဩစာဘဲအာနာနဲ့မှတားလို့မရကောင်းပါဘူးဘာသာစကားကပြောဆိုသုံးနှုံးသူအများပိုင်းလဲဖြစ်နေတာပြောသူတွေသာပြောင်းသွားမယ်ဘာသာစကားကခေအဆက်ဆက်တီးကျန်သွားမယ်ဆိုတာတွေကိုနှလုံးသွင်းအပ်ပါတယ်ကိုမှကိုမပိုင်မယ်ဘာသာစကားကိုငါအလိုလိုက်ရမယ်ငါကြိုက်တယ်လို့ဖြစ်ရမယ်လို့သဘောထားမိရင်ကိုဘာသာစကားကရဲတွမ်းသွေးမှာပေါ့စာပေမြင့်ပြီးလူမျိုးတင်ပါစေ